ယူကရိန်းနိုင်ငံအရှေ့ပိုင်းဘာမော့ခ်မြို့ဝင်းကျင်မှာတိုက်ပွဲတွေအလွန်ပြင်းထန်နေတယ်လို့ယူကရိန်းစစ်ဘက်အရာရှိတဦးကအင်ကာနေကပြောကြားပေမဲ့လည်းနှစ်ဖက်အပြန်အလှန်နယ်မြေသိမ်းပိုက်နိုင်တာကတော့အ ਨੇ အချင်းလောက်သာရှိတယ်လို့ပြောပါတယ်။တနင်္လာနေ့ညယူကရိန်းသမ္မတဗိုလိုဒီမာဇာလန်စကီမိန်ကွန်းမှာလည်းအရှေ့ပိုင်းဒေသဘာမော့ခ်မြို့ဝင်းကျင်ကအခြေအနေတွေဟာပိုမိုရှုပ်ထွေးလာတယ်လို့ပြောပါတယ်။ဒါအပြင်ရုရှားတပ်တွေဟာလည်းကျွန်တော်တို့တပ်ဖွဲ့တွေအကာအကွယ်ယူထားတဲ့နေရာတွေကိုအဆက်မပြတ်တိုက်ခိုက်ဖျက်ဆီးနေတယ်လို့သူကပြောပါတယ်။ရုရှားတပ်တွေဟာတိတိတသာအရှုံးနဲ့ရင်ဆိုင်ရပေမဲ့လည်းအကောင်းဆုံးလေ့ကျင့်ထားတဲ့ဝက်နာကျေးစာတပ်ဖွဲ့တွေကိုဆေလွတ်ပြီးမြို့ကိုဝိုင်းဖို့နဲ့ကျွန်တော်တို့ယူကရိန်းတပ်ဖွဲ့တွေရဲ့ခံစစ်ကိုတိုက်ဖျက်ဖို့လုပ်နေတယ်လို့ယူကရိန်းစစ်မြေပြင်တပ်မှူးအိုလန်ဆန်ဒါဆာလန်စကီကပြောပါတယ်။တချိန်ကလူဦးရေ 9,000 ခွဲနေထိုင်ခဲ့တဲ့ဘာမော့ခ်မြို့ကိုဝိုင်းဝန်းထားပြီးအနီးအနားကျေးရွာတွေနဲ့မြို့ငယ်တွေကိုရုရှားတပ်ဖွဲ့တွေကအ धिक တိုက်ခိုက်နေတာဟာယူကရိန်းတပ်ဖွဲ့တွေရဲ့ထောက်ပို့လမ်းကြောင်းကိုဖြတ်တောက်ဖို့ဖြစ်ပါတယ်။တချို့တိုက်ခိုက်မှုတွေဟာဆိုရင်မြို့တွင်းမှာအထိဖြစ်ပွားနေပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အခြေစိုက်နိုင်ငံတကာမဟာဗျူဟာနဲ့လေ့လာရေးဌာန CSIS ရဲ့အင်ကာနေကထုတ်ပြန်ချက်အရမနစ်ကရုရှားတပ်ဖွဲ့တွေ9,000နဲ့6,000နဲ့9,000အကြာကြာဆုံးခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ